ပင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရက်ကိုပြန်နိုင်ဖို့အတွက်မြန်မာနိုင်ငံဘက်ကအခြေအနေတွေကအဆင်သင့်မဖြစ်သေးဘူးလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။အခုသတင်းဘက်ကနေစပြီးတော့ဒုက္ခသည်တွေကိုမြန်မာဘက်ကလက်ခံဖို့လှုံ့ဆော်ခဲ့ပေမဲ့လည်းဒုက္ခသည်တွေတဦးတယောက်မှပြန်လာခြင်းမရှိတဲ့နောက်မှာကုလသမဂ္ဂဘက်ကအဲ့
ကိုထွက်ပြေးသွားတဲ့ရွှေညာဒုက္ခတွေနေရပြန်နိုင်ဖို့အတွက်မြန်မာနဲ့ဘင်္ဂါလားရှ်အာဏာပိုင်တွေကြားနောက်ထပ်သဘောတူညီခဲ့ကြပြီးတဲ့နောက်ဩဂတ်လ22ရက်နေ့ကစပြီးတော့ဒီဒုက္ခတွေကိုမြန်မာနိုင်ငံဘက်ကပြန်ပြီးတော့လက်ခံနေတာဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိတော့ဒုက္ခတွေတယောက်မှမြန်မာနိုင်ငံဘက်ကိုပြန်လာခြင်းမရှိသေးသလိုမြန်မာနိုင်ငံကအချိန်ကြီးကလည်းဒုက္ခတွေပြန်လက်ခံဖို့အတွက်အစဉ်အမြဲမဖြစ်သေးဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ် Not of Sea ကပြောလိုက်ပါတယ
်။ What we know about the situation in Northern Rakhine, we do not think that the
ကျွန်တော်တို့သိရသလောက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကဒုက္ခတွေပြန်လာနိုင်တော့တဲ့အထိတိတိကျကျအဆင်မပြေဖြစ်သေးပါဘူး။ဒုက္ခတွေပြန်လာဖို့အတွက်အဆင်ပြေအောင်လုပ်ဖို့လိုပါတယ်။တို့ရဲ့လုံခြုံရေးကောင်းမွန်တဲ့လူမှုဘဝအခြေအနေတွေရနိုင်အောင်လုပ်ရမှာပါ။ဒါပေမဲ့အခြေအနေတွေကအဲ့ဒီလောက်အထိအဆင်မပြေဖြစ်သေးပါဘူး။
ဒုက္ခသည်တော်မင်းများကတော့သူတို့ရဲ့နေရက်ကိုပြောင်းနေတယ်လို့ပြောနေပြီမဲ့လည်းနိုင်ငံသားဖြစ်ခွင့်ပါဝင်သူတို့ရဲ့တခြားအခွင့်အရေးတွေအပြည့်အဝရမှပြောင်းနေတယ်လို့ပြောနေကြပါတယ်။ဒုက္ခသည်တွေနဲ့သူတို့ရဲ့အခြေခံအခွင့်အရေးတွေရဖို့အရေးကြီးတယ်လို့လည်း Nuts of Sea ကပြောပါတယ်
။ The refugees have the right to return. They have the right to a dignified return.
ဒုက္ခသည်တွေနဲ့သူတို့ရဲ့နေရက်ကိုပြောင်းဝင်ရှိပါတယ်။ဒုက္ခသည်တွေနဲ့သူတို့ရဲ့နေရက်ဓမ္မမှုသူတို့နေခြင်းတဲ့နေရာကိုဂုဏ်သိက္ခာရှိရှိနဲ့ပြောင်းဝင်ရှိပြီးကျန်တဲ့အခါမှာလည်းသူတို့အနေနဲ့လူမှုအတိုင်းဝိုင်းတွင်ပုံမှန်အတိုင်းသွားလာနေထိုင်နိုင်တဲ့အခွင့်အရေးရှိရပါမယ်
။ဘင်္ဂလားဒေ့ရှ်အာဏာပိုင်ဒီဘက်ကစီးရင်ပေးတင်ပြခဲ့တဲ့ဒုက္ခသည်10,000တွေကဒုက္ခသည်3,450ကိုမြန်မာဘက်ကစီစစ်တည်ပြခဲ့ပြီးတော့ပထမအတုအဖြစ်နဲ့အခုသတင်းပတ်မှာစတင်လက်ခံဖို့သဘောတူခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီဒုက္ခသည်မိသားစု295စုနဲ့တွေ့ဆုံခဲ့ပြီးဒီထဲကမိသားစုတစ်စုကမှတော့ပြန်ဖို့ဆန္ဒမရှိသလိုတချို့ဒုက္ခသည်ကလည်းသူတို့ရဲ့ဆန္ဒမပါဘဲအတင်းကျပ်ပြန်လွတ်မှာကိုစိုးရိမ်နေကြတဲ့အတွက်ဒုက္ခသည်စကန်တင်းကနေထွက်ပြေးတိမ်းရှောင်တာတွေလည်းရှိနေတယ်လို့ဆိုပါတယ်။ဒုက္ခသည်ရဲ့ဆန္ဒမပါဘဲအတင်းကျပ်ပြန်ပို့တာတွေမလုပ်တင်ဘူးလို့ Nuts of Sea ကပြောပါတယ
်။ It's a very very important principle that nobody can make the refugees go back.
ဒုက္ခသည်ပြန်ပို့တဲ့ဘယ်သူမှအတင်းကျပ်မလုပ်တင်ပါဘူး။ဒါကတိတ်ကိုအရေးကြီးတဲ့အခြေခံလို့ပါ။ပြန်ဖို့မပြန်ဖို့ကသူတို့ရဲ့စိတ်ဆန္ဒအတိုင်းဖြစ်တင်ပါတယ်။
ဒီကနေ့တုန်းကလည်းဒုက္ခသည်တွေပြန်လက်ခံဖို့အတွက်နှစ်ဖက်အာဏာပိုင်တွေကြားမှာပထမအချိန်သဘောတူကြပေမဲ့ဒုက္ခသည်တွေတယောက်မှပြန်လာခြင်းမရှိခဲ့ပါဘူး။ဒီမှာအာဏာပိုင်တွေဘက်ကဒုက္ခသည်တွေကိုဒုတိယအကြိမ်ဖြစ်အခုလိုစတင်လက်ခံနေပြီမဲ့လည်းတချို့ဒုက္ခသည်တွေကတော့နောက်ထပ်ကြမ်းဖက်မှုတွေနဲ့ထတ်ကြုံရမှာကိုစိုးရိမ်နေတဲ့အတွက်မြန်မာနိုင်ငံကိုမပြောင်းခြင်းဘူးလို့ဒုက္ခသည်တို့ကပြောပါတယ်
။ Tuara tara mare de ta ko bahut balo ho. Ara tuara mare ba barman no niyo. Odi bi kema ma zu dun
tin. Tuara ti ma asin pye ba de.ကျမတို့ကိုမြန်မာနိုင်ငံကိုပြန်မပို့ပါနဲ့ကျမတို့ထဲကအတော်များများဟာအဲ့ဒီမှာအချင်းစကားမှာနေရတယ်လို့ပါပဲကျမရဲ့ယောက်ျားကမြန်မာနိုင်ငံဖက်မှာ2016နှစ်ချခံထားပြီးတော့ကျမရဲ့သမီးကသူ့အဖေအတွက်စိတ်မကောင်းဖြစ်ပြီးတတိယလို့ငိုပါတယ
်2019ခုနှစ်ဩဂတ်လတုန်းကအာဆာချမ်းဖက်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရေကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွေမှာနေပြည်တော်ရှင်းလင်းလောက်ရကနေရိုဟင်ဂျာတွေ8,000ကျော်မြန်မာနိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်စီးစစ်လက်ခံဖို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တရားစီနားလည်မှုစာချုပ်လွှာတွေလက်မှတ်ရေးထိုးထားသလိုပြန်လည်လက်ခံဖို့အသိရှိနေကြောင်းလည်းပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Momen ကတော့နေရပြန်ရေးအစီအစဉ်လေးအောင်မြင်ဖို့မြန်မာဆိုရအနေနဲ့ဒုက္ခသည်တွေရဲ့ယုံကြည်မှုရအောင်ကြိုးပမ်းဖို့လိုအပ်ကြောင်းလည်းဒီကနေ့ပဲပြောပါရစေ။ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ကြိပေးထားတဲ့မြန်မာနိုင်ငံအနေနဲ့လိုအပ်တဲ့အစီအမံတွေကိုဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။မြန်မာဆိုရကတော့ဒုက္ခသည်တွေနေရာမပြောင်းတဲ့အဓိကအကြောင်းရင်းဟာအာဆာဆိုရအုပ်စုရဲ့ချိန်ရောက်မှုကြောင့်ဖြစ်ကြောင်းဒီနေ့ထုတ်မြန်မာအလင်းသတင်းစာမှာဖော်ပြခဲ့ပါတယ်။အချိန်လေးမှာပဲဒုက္ခသည်ပြန်ပို့ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူညီချက်အရကိုယ်သဘောဆန္ဒနဲ့နေရာပြန်လို့ခြင်းရှိမရှိသဘောထားတွေကိုပုံစံတွေမှာချုပ်တင်ဖြည့်သွင်းထားရမှာဖြစ်ပေမဲ့လည်းအချင်းကပ်ပြီးမှသဘောထားကောက်ယူနေတဲ့အတွက်အစည်းအဝေးကိုထိခိုက်ခဲ့ရကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ။